မြန်မာနိုင်ငံသား30ယောက်ကိုလူကုန်ကူးလာတဲ့ကားတစ်စင်းကိုမနေ့ကျတာရင်းနေကဖမ်းဆီးလိုက်တယ်လို့ထိုင်းအာဏာပိုင်ကပြောလိုက်ပါတယ်အဲ့လူတွေဟာပလတ်စတစ်မိုးကသားတာလီဘန်နဲ့အလုံးပိတ်ထားတဲ့ကားတစ်စင်းပေါ်မှာရေကလေးဦးတွေပေါ်ထိုင်ပြီးလိုက်ပါလားဖြစ်ပြီးတော့ထိုင်းနိုင်ငံတောင်ပိုင်းပကြောခရီခံခရိုင်ကလောင်ဝမ်မြို့ဝေးပြေးလမ်းပေါ်မှာဖမ်းမိကြတာဖြစ်ပါတယ်ဒီကြောင့်နဲ့ပတ်သက်ပြီးတော့အပြည့်စုံကိုထိုင်းခြေဆိုင်တရင်တော့မရေးမှာကတရင်ပေးပို့ထားပါတယ်ခင်ဗျာ
ပကြောခရီခံခရိုင်တွင်းမှာတရားမဝင်မြန်မာနိုင်ငံသားတွေကိုတင်ဆောင်မောင်းနှင်လာတဲ့ချွန်ဖုံးလိုင်စင်နံပါတ်နဲ့ Isuzu Pickup ကအဖြစ်အောင်ဟာပကြောခရီခံခရိုင်ကလောင်ဝမ်မြို့ကဖက်ကဆန်အဝေးပြေးလမ်းမပေါ်မှာမောင်းနှင်နေတုန်းရဲကားတွေကမတင်ငါလို့နောက်ကနေလိုက်ဖမ်းခဲ့တာဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်နေပူရှိန်မကြသေးတဲ့ညနေ၄နာရီအချိန်လောက်မှာအဝေးပြေးလက်မပေါ်မှာကားကိုအချိန်မြင့်မောင်းနေလာတာကြောင့်ပထမပိုင်းမှာမူရစ်စေးဝါးတွေတဲဆောင်လာတယ်ဆိုပြီးရဲအနာပိုင်းတွေကတင်ငါမကင်းဖြစ်ရကနေရဲကားတွေကတနာရီကြာအမိလိုက်ပြီးရက်ခိုင်းခဲ့တာပါဖမ်းမိချိန်မှာတော့ကားနောက်ပိုင်းမှာပလတ်စတစ်တလဘတ်တွေနဲ့အလုံးပိတ်ထားပြီးအတွင်းမှာမြန်မာနိုင်ငံသား32ဦးအမျိုးသား20ဦးအမျိုးသမီး12ဦးတို့ဟာရေခဲတုံးတွေပေါ်မှာထိုင်လိုက်လာကြတာကိုရဲတွေကတွေ့ရှိခဲ့ပါတယ်။လူ32ဦးကိုလူကုန်ကူးလာတဲ့ကားမောင်းသမားထိုင်းနိုင်ငံသားကတော့အခုလိုမျိုးလူတွေရဲ့အောက်ကနေရေခဲတုံးတွေခံထားရတာဟာမြန်မာနိုင်ငံသားတွေဟာအပူချိန်ကိုခံနိုင်အောင်လို့ဖြစ်တယ်ဆိုပြီးထွက်ဆိုခဲ့ပြီးမြန်မာနိုင်ငံသားတွေဟာမွန်ပြည်နယ်မော်လမြိုင်ကနေတော်လန်တိုင်းထိုင်းနိုင်ငံကချနပူရီကိုဝင်ရောက်လာခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ်။ရှေ့ပြောင်းလို့သမားအခွင့်ရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့လူကုန်ကူးမှုတွေကထိုင်းနိုင်ငံမှာဇက်တိုက်ရှိနေတယ်လို့လည်းအခုလိုပြောပါတယ်
။စက်စက်ရအောင်လည်းဆိုကြည့်ရတယ်။စင်းစက်မထင်းချုံနေတာတပိုင်းနောက်တပိုင်းကရှိသေးဒီတိုင်းဒါကျွန်တော်အပွင့်ငင်ပြောမှဆိုတော့အာဏာရှင်အဖွဲ့ကြီးဒီတိုင်းသုံးတရားအကျိုးမြတ်တင်နေဟိုလက်လက်ပါတွေတားနေလို့ပါလာတာလက်ပါတယ်ခင်ဗျ။အဲကြောင့်မလို့ဒီနေ့အထိကျွန်တော်ကဒီတရားစံနဲ့အထောက်ထားတဲ့ဒီလူသမားတွေကိုဒီမှာကိုပြောကြတယ်ကနေလေးတင်နဲ့အမြဒီနေ့တက်ပြီးချက်ကြတော့ဝင်ရောက်နေရဆိုတော့ကျွန်တော်လက်သိရှိနေရပါတယ်ခင်ဗျာ
တာလဘတ်တွေနဲ့အလုံးပိတ်ထားတဲ့ကားပေါ်မှာဖမ်းမိလာတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနယ်စပ်ကနေမလေးရှားနယ်စပ်အထိပို့ဆောင်ကားဖြင့်တဦးကိုထိုင်းဘတ်ငွေ 16,500 မြန်မာကျပ်ငွေနဲ့ဆို 9,000 ခွဲစီပေးခဲ့ရတယ်လို့ဆိုပါတယ်ဒီလိုလူကုန်ကူးမှုတွေကဇက်တိုက်ဖြစ်နေတာမို့နှစ်ဖက်အာဏာပိုင်တွေကထိန်းချုပ်မှသာဖြစ်နိုင်မယ်ဆိုပြီးဦးအောင်ကျော်ကဆိုပါတယ
်ဒီပန်းနိုင်ငံတွေမှာဒီမှောက်စုစုတင်ရတဲ့ဆိုရင်တော့ဟိုအခုဒီနေ့တော့ကျွန်တော်နေဆက်နဲ့အဓိကလာနေတာဆိုရင်ကျွန်တော်ထိုင်းဝင်လာတာရှိတယ်တရုတ်ဘက်ကကျွန်တော်လက်သားတွေဒီကုန်းကြီးခံနေတာရှိတယ်အဲ့တော့တရုတ်ဘက်ကဆိုရင်တရုတ်အစိုးရနဲ့ကျွန်တော်နေလက်ချင်းချိတ်မှာအမှန်တကယ်ဖြည်းဖြည်းလေးလောက်ဆောင်မှာဖြစ်တယ်လို့ထိုင်းနဲ့ထိုင်းနဲ့နိုင်ငံဘက်ကကျွန်တော်ကိုယ်စုထားရတယ်ဆိုတော့ထိုင်းအစိုးရနဲ့ကျွန်တော်တို့အစိုးရနဲ့စစ်ချက်မမဆောင်ရဲမှာဖြစ်ပါလေခင်ဗျာနိုင်ငံတစ်ဖက်ချင်းနဲ့လုံဆောင်လို့လုံးဝမရနိုင်တဲ့လောက်ပါခင်ဗျာ
2008ခုနှစ်တုန်းကတော့အလားတူဖြစ်ရက်တွေလည်းရှိခဲ့တာပါပင်လယ်စာတွေတင်တဲ့အေးအေးကန်းကားကြီးကိုတုံးပြီးရနောင်းမြို့ကနေလူတွေကိုတင်ဆောင်လာခြင်းအေးအေးကန်းကားအတွင်းမှာပူလောင်ပြီးအသက်ရှူမွန်ချက်ကမြန်မာနိုင်ငံသား54ဦးအသက်ရှူကျက်ပြီးတေဆုံးခဲ့ရပါတယ်။အခုလိုမျိုးကားငယ်ပေါ်မှာလူ30ကျော်ဟာတက်ကျက်တဲတဲနဲ့တယ်လီဖုန်းတွေနဲ့အလုံးပိတ်ပြီးရေခဲတွေပေါ်ကနေလိုက်ပါခိုင်းတဲ့ဖြစ်ရဟာလည်းအချိန်တော်ကြာမယ်ဆိုရင်အသက်အန္တရာယ်ပါထိခိုက်နိုင်တယ်ဆိုပြီးထိုင်းအနာပိုင်းကပြောဆိုခဲ့ပါတယ်ရှင်။